မြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးထောက်ချထားတာလူလာနေပါရှိပြီဖြစ်တဲ့အမေရိကန်သတင်းသမားဒန်နီဖင်စတာဟာတမင်းလာနေတရားရုံးကြားနာမှုအတွင်းစိတ်ပြက်အာရုံနေပုံရတယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။အမေရိကန်သတင်းသမားကိုလှုပ်ဆော်မှုနဲ့ဆွဲဆိုထားတာဖြစ်ပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်ထောင်ဒဏ်သုံးနှစ်နဲ့အထက်ကြာခံရနိုင်ပါတယ်။လှုပ်ဆော်တယ်လို့ဆွဆွဲခံရတဲ့အချက်တွေကိုတော့စွဲချက်မှာအတိအကျဖော်ပြမထားပါဘူး။ကိုရိုနာဗိုင်းရပ်စ်ကပ်ရေးဆောင်တနင်္လာနေ့တရားရုံးထုတ်ကိုဗီဒီယိုကွန်ဖရင့်နဲ့လုပ်ခဲ့ပြီးရှေ့နေနဲ့လည်းစကားပြောခွင့်ရခဲ့ပါတယ်။တလကျော်တွင်ပထမဆုံးအခြေဖြစ်ရှေ့နေနဲ့အမှုတွေကြားစကားပြောခွင့်ရတာမှာဖန်စတာဟာစိတ်ပြက်စိတ်တက်ကြနေပုံရတယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။ရန်ကုန်အစ်စိန်ထောင်မှာချုံနောက်ခတ်ထားရတဲ့ဒန်နီဖန်စတာဟာသတင်းရရှိနေကြောင်းသူ့ကိုကြည့်ရတာစိတ်ပြက်နေပုံရပြီးဘာမှပြောစရာမရှိဘူးလို့စိတ်ဆိုးတဲ့လေရန်နဲ့ပြောခဲ့တယ်လို့ရှေ့နေကပြောပါတယ်။အနာပိုင်တွေကကာကွယ်စီမထိုးပေးဘူးလို့လည်းသူကပြောပါတယ်။သူ့အနေနဲ့တော့ဘာမှတောင်းဆိုတာမရှိဘူးလို့ရှေ့နေကပြောပါတယ်ရှင်။